Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2019ခုနှစ်မလ14ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။အခုမနေ့ပိုင်းရဲ့အစီအစဉ်မှုဖြစ်ကျွန်တော်စမိုးဝေးဆောင်ရွက်ပေးမှာပါခင်ဗျာ
။စမင်္ဂလာဆုမြတ်ပါပါရှင်။အမေရိကန်ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ဖုန်းကိုသမ္မတဥဘာမားကခိုးနှာထောင်ခဲ့တယ်လို့ဒေါ်နယ်ထရမ့်ကဆွဆွဲတဲ့ကိစ္စနဲ့ပတ်သက်လို့အင်ဂျီတော်ကအခုချိန်ထိအထောက်အထားမပေးနိုင်သေးပါဘူး။ဥဘာမားကဲလို့တည်ကြတဲ့တံပိုးနဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစ်စ်နဲ့အစားထိုးဖို့လွှတ်တော်ကအတည်ပြုလိုက်ရင်လူပေါင်း14ဆန်းရဲ့ကျန်းမာရေးဆောင်ရှားမှုအာမခံဆုံးရှုံးကြရလိမ့်မယ်လို့လွှတ်တော်ဘတ်ဂျက်ရုံးကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းဟိုင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
Constitutional reform seems a distant goal at this time and made even more onerous.
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းရေးမှူး Miss ရန်ဟီလီဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံဆောင်ရဲ့မေးမြန်းချက်တွေလူခွင့်ရေးကိုစုံစမ်းရေးမှုကပြန်လည်ပြီးတော့ဖြေဆူတဲ့အကြောင်းသတင်းတော်မှာပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်နေပြီတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာလူခွင့်ရေးကောင်စီမှာဆွေးနွေးခဲ့ရတဲ့ဆိုတဲ့သတင်းလွှာရေဇက်ဒေတာမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအရေးနဲ့ပတ်သက်ပြီးတော့တရုတ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေရမှာကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းသမ္မတရုံးရဲ့ပြောခွင့်ရသူနဲ့တွေ့ဆုံမေးမြန်းချက်အစားရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲကာလတုန်းကသူ့ရဲ့ဖုန်းတွေကိုကြားကနေခိုးနှာထောင်တယ်လို့သမ္မတထရမ့်ကဆိုလိုတာမဟုတ်ပါဘူးလို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကပြောလိုက်ပါတယ်။နယူးယောက်ကျွကထရမ့်တာဝါကိုစောင့်ကြည့်ထောက်လှမ်းဖို့သမ္မတဟောင်းအိုဘားမားကအမိန့်ပေးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကတွစ်တဲ့လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မစ္စတာစပိုက်ဆာကတင်းနှံ့လာနေတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတဥဘာမားကိုယ်တိုင်ထရမ့်ရဲ့ဖုန်းကိုကြားဖြတ်ခိုးနှောင်းထောင်တယ်လို့ထရမ့်ကမထင်ပါဘူးလို့အင်ဂျီရောပြောခွင့်ရသူစပိုက်ဆာကဆိုပါတယ်ရွေးကောက်ပွဲမတိုင်ခင်အောက်တိုဘာလတုန်းကသမ္မတဥဘာမားကသူ့ဖုန်းကိုခိုးနှောင်းထောင်နေတယ်လို့ဆိုပြီးတော့မစ္စတာထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါအခုလို့သမ္မတထရမ့်ကသူ့ရဲ့ဖုန်းကိုခိုးနှောင်းထောင်တယ်လို့ပြောနေတာကိုသူ့အနေနဲ့တက်တည်ပြရစရာမရှိဘူးလို့အင်ဂျီရောအကြံပေးတယောက်ဖြစ်တဲ့ Gillian Conway ကလည်းတင်းနှံလာနေအစောပိုင်းကပြောခဲ့ပါတယ်တက်ပြေထောက်ထားပြဖို့ကသူ့အလုပ်မဟုတ်ဘူးလို့ CNN နဲ့မင်းမြန်ကန်းမှ Miss Conway ကပြောခဲ့တာပါ။သမ္မတထရမ့်ကဆွဆွဲပြောခဲ့တယ်လို့ဖုန်းကြားဖြတ်ခိုးနှောင်းထောင်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အင်ဂျီရောကရောထောက်လန်းရေးအကြီးအကဲတွေကပါတက်ပြေထောက်ထားတစုံတရာမပြနိုင်ကြသေးပါဘူး။သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုတာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဆွဆွဲခဲ့မှုကိုတက်ပြေပြနိုင်မယ့်အထောက်အထားတွေကိုတနင်္လာနေ့နောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လန်းရေးကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်။သမ္မတထရမ့်ကိုဝေဖန်နေကြသူတွေကလည်းသူ့ရဲ့ဆွဆွဲချက်အပေါ်ရှုံချပြစ်တင်နေကြပါရဲ့ရှင်
။အိုဘားမားကဲရလို့လူသိများတဲ့အခကြေးငွေတက်တာစွာကျမကြီးပြုစုဆောင်ရှားမှုရရှိမဲ့ဥပဒေကိုအစားထုတ်ဖို့ Republican Party ကအစိုးရဖြူထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14တန်းလောက်ကျမကြီးဆောင်ရှားမှုဆုံးရှုံးကြလိမ့်မယ်လို့ CBO ခေါ်လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ယုံကတင်းလာနေမှာထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်သူအကြိုက်နှစ်သက်ဆုံးပေးခဲ့တဲ့ဂရုတွေကတစ်ခုဖြစ်တဲ့ဥပမာကေရကိုဖော်ဆောင်ရမှာကုန်ကြမဲ့စည်းကိုပါတီဇွဲကင်းတဲ့လွတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကဒီနေ့လနေ့ကထုတ်ပြန်ခဲ့တာပါ Republican နေတင်သွင်းတဲ့ကျမကြီးဆောင်ရှားမှုအစီအစဉ်ကိုအတည်ပြုလိုက်ရင်2018ခုနှစ်မှာကျမကြီးပြုစုဆောင်ရှားမှုအာမခံမရှိသူပေါင်း14တန်းရှိမှဖြစ်ပြီး2026ခုနှစ်မှာလူ52တန်းအထိတိုးလာနိုင်တဲ့အကြောင်းဒါဟာဥပမာကေရဆက်လက်ထားရှိရင်ကျမကြီးပြုစုဆောင်ရှားမှုအာမခံမရှိမဲ့လူဦးရေနဲ့နှစ်ဆပုံများတဲ့အကြောင်းလွတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရိတ်ရုံးကပြောပါတယ်။ဒါပေမဲ့ကျမကြီးဆောင်ရှားမှုအစီအစဉ်သစ်ဟာ2019နဲ့2026ခုနှစ်ကြားအစိုးရလုံငွေပြမှုကိုဘီလီယံ339ဒေါ်လာအထိရှော့ချနိုင်မယ်လို့ CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့တောက်ချန်နေတွေ့ဆုံကြတဲ့အခါမှာ Russia သမ္မတနဲ့ဆက်ဆံရတဲ့အတွေ့အကြုံတွေကိုသမ္မတ Trump ကမေးမြန်းမှာဖြစ်ပါတယ်။ Russia အစိုးရနဲ့ထိတွေ့ဆက်ဆံဖို့ပြင်ဆင်နေတဲ့သမ္မတ Trump အနေနဲ့ Germany ဝန်ကြီးချုပ်ရဲ့အမြင်တွေကိုကြားရဖို့အထူးစိတ်ဝင်စားနေတယ်လို့အစိုးရအကြီးအကဲတာဝန်ရှိသူတယောက်ကပြောပါတယ်။သမ္မတ Trump နဲ့ Germany ဝန်ကြီးချုပ်တို့အင်္ဂါနေ့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့ Washington မြို့တော်ကိုနှင်းမုံတိုင်းဝင်တိုက်နေတဲ့အတွက်တွေ့ဆုံပွဲကိုတောက်ကြနေကိုရွှေ့ဆိုင်းလိုက်ရပါတယ်။ Germany ဝန်ကြီးချုပ်နဲ့သမ္မတ Trump တို့ကြားသဘောထားအမြင်တွေတော်တော်လေးကွဲပြားပေမဲ့သမ္မတအနေနဲ့ကွဲပြားမှုတွေကိုနောက်ခံထားပြီးတော့ကုန်သွယ်ရေးကိစ္စကနေရုရှားတို့ရဲ့ဆိုင်ဘာတိုက်ခိုက်မှုယူကရိန်းကိုကျူးကျော်မှုစတဲ့ကိစ္စရပ်တော်တော်များများမှာခိုင်မာတဲ့ဘုံရက်တီချက်တွေရရှိဖို့လိုလားနေတယ်လို့ခေါင်းဆောင်တစ်ယောက်တွေးဆမဲ့ကိစ္စနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂျာမနီကဒုက္ခတဲ့အမြောက်အများကိုလက်ခံခဲ့တာနဲ့ပတ်သက်လို့ဝန်ကြီးချုပ်မာခဲရဲ့မူဝါဒတွေကဂျာမနီနိုင်ငံကိုဖျက်ဆီးနေတယ်လို့မစ္စတာထရမ့်ကသမ္မတမဲဆွယ်စဉ်ကာလမှာဆွတ်ဆွဲပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဟာဗရက်အိုဘားမားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတယ်လို့သိကြတဲ့ဝန်ကြီးချုပ်မာခဲကလည်းသမ္မတထရမ့်ရဲ့ဒီယာယီခီးသွားပိတ်ပင်မှုတွေအပေါ်ပြစ်တင်ဝေဖန်ခဲ့တာဖြစ်ပါရဲ့ရှင်
။ United Kingdom နဲ့ကနေ Scotland နဲ့ခွဲထွက်ရေးလူထုဆန္ဒခံယူပွဲကျင်းပဖို့ဥပဒေလမ်းကြောင်းအရလိုအပ်တဲ့ဆောင်ရွက်မှုတွေစတင်အကောင်အထည်ဖော်တော့မယ်လို့ Scotland နဲ့အစိုးရအကြီးအကဲ Nicola Sturgeon ကတင်းနာနေ့မှာပြောကြားလိုက်တဲ့အတွက် Scotland နဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်လာရေးရှေ့ကိုခြေတလှမ်းထုတ်လာပြီဖြစ်ပါတယ်။ဘရစ်ဇီးလိုခေါ်တဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်ဖို့မနစ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာမှန်ကန်တဲ့လောက်ရဟာစကော့လူမျိုးတွေအနေနဲ့သူတို့ရဲ့သဘောထားတွေကိုထုတ်ဖော်ပြသခွင့်ပြုရေးပဲဖြစ်တယ်လို့အီဒင်ဘာ့မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအစိုးရကြီးကနီကိုလာစတာဂျီယွန်ကပြောပါတယ်စကော့တလန်ဒေသရဲ့စီးပွားရေးအပါအဝင် EU နဲ့ဆက်နွယ်မှုတွေကိုဘရစ်ဇီးကချင်းချောက်မှုတွေပြုလာနေတဲ့အချိန်မှာသူမအနေနဲ့ဘာမှမလုပ်ဘဲဒီတိုင်းလက်ပတ်ကြည့်မနေနိုင်ဘူးလို့ပြောပါတယ်Nicholas Sturgeon ဥဆောင်တဲ့ SNP Scottish အမျိုးသားပါတီဟာ Scotland နဲ့မှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပါတယ
်။ UAB ရခိုင်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကအဲ့ဒီဒေသတွေမှာနေထိုင်နေကြတဲ့အရသာပြည်သူတွေအပေါ်အကြီးအကျယ်တက်ရောက်မှုရှိနေတာကိုအလွန်မင်းစိုးရိမ်ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီကပြောကြားလိုက်ပါတယ်။တိုက်ပွဲတွေကြောင့်ထောင်တောင်းချီတဲ့ဒေသခံတွေတရုတ်နယ်ဆက်ကိုထွက်ပြေးနေကြရပြီးတော့သူတို့ရဲ့အခြေအနေကိုအတိအကျသိနိုင်ဖို့ခက်ခဲတယ်လို့လူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအခြေအနေကိုတင်ပြစင်မှမစ်ယန်ဟီလီကပြောကြားခဲ့တာပါ။အစိုးရထိန်းချုပ်ထားတဲ့နေရာတွေအပါအဝင်ပဋိပက္ခဖြစ်နေတဲ့နေရာတွေစီကိုကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကအကူအညီသွားပေးနိုင်ဖို့ခွင့်ပြုချက်မရတဲ့အခြေအနေကိုလည်းတင်ပြသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုအပြည့်အဝခံစားနိုင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့လိုတယ်ဆိုတာကိုလည်းမစ်ယန်ဟီလီကပြောသွားပါတယ်။66ကာကြီးလိုဥပဒေတွေအပါအဝင်မြန်မာနိုင်ငံမှာဖျက်သိမ်းပြင်ဆင်တဲ့ဥပဒေတွေရှိနေသေးတာကိုလည်းသူကထောက်ပြသွားခဲ့ပါတယ်။လူ့ခွင့်ရေးဆောင်ရွက်တဲ့လှူရှားသူတွေလူလူအခြေပြုအဖွဲ့ခေါင်းဆောင်တွေတက်ဖြတ်ခံနေရတဲ့ကိစ္စတွေဟာစိုးရိမ်စရာဖြစ်ပြီးတော့အဲ့ဒီအမှုတော်တော်များများဟာစစ်တပ်ရဲ့အကျိုးစီးပွားနဲ့ဆက်ဆံနေတဲ့ကိစ္စတွေဖြစ်တယ်လို့သူကပြောပါတယ်။ဒါအပြင်အဲ့ဒီအမှုတွေအတွက်အမှုမှန်မပေါ်သေးတာကြောင့်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့တိကျလွတ်လပ်တဲ့နိုင်ငံကစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့လိုအပ်တယ်လို့လည်းမစ်ယန်ဟီလီကလူ့ခွင့်ရေးကောင်စီကိုတင်ပြခဲ့ပါတယ်။တခါကြီးတော့ဟိုင်းပြည်နယ်ထဲမှာရိုဟင်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ကိစ္စတွေကိုနိုင်ငံကစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စုံစမ်းပေးဖို့အတွက်ကိုလည်းတောင်းဆိုသွားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံရခိုင်တိုင်းဒေသကြီးတိုက်ကြီးမြို့အနောက်တောင်ဘက်9မိုင်ခန့်အကွာကိုဗဟိုပြုပြီးပြင်းအား 9.1 ရှိတဲ့ငရင်တစ်ခုမနစ်ည 8:50 ဝန်းကျင်ကလုတ်သွားခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမိုးစလဌာနကတော့ငရင်ပြင်းအားဟာ 9.8 Richter scale ရှိတယ်လို့ဆိုပါတယ်။ငရင်တိုင်းကြောင့်ကလေးငယ်2ဦးနဲ့အမျိုးသမီး5ဦးအပါအဝင်စုစုပေါင်း24ဦးထိခိုက်ဒဏ်ရာရသွားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးက Facebook လူမှုကွန်ရက်ကတစဉ်သတင်းထုတ်ပြန်ပါတယ်။တန်ရရတဲ့သူတွေကိုအနီးဝန်းကျင်မှာရှိတဲ့ဆေးရုံတွေကိုပို့ပြီးတက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေကကုသမှုပေးနေတဲ့အကြောင်းဒေါက်တာဝင်းမြအေးကပြောပါတယ်။ငရင်တန်ဟာရန်ကုန်မြို့အထိလုတ်သွားစေခဲ့တာကြောင့်အဆောက်အဦတချို့ထိခိုက်ပျက်စီးသွားခဲ့တယ်လို့မြို့ကနေလည်းကြောက်လန့်ပြီးအိမ်တွေတိုက်ခန်းတွေပေါ်ကနေလမ်းမတွေပေါ်ကိုထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်။တိုက်ကြီးမျိုးနဲ့အနီးဝန်းကျင်မှာရှိတဲ့ဇေဒီပထိုးနဲ့ဖုန်းတော်ကြီးအကြောင်းတချို့တို့ပြိုကျပျက်စီးသွားတယ်လို့ဆိုပါတယ်။
Tigni Mala Salaine and Machayo de Nanganaga, Michal Yani, Ma, Nimanang and Ring, Higara, Jiri, Tisalme, Seasingo, Wimbira, Sanjin Jabo Dre, Michal Mia, Taining Yin, the Baba Bawinjin, Taining Yi, Puerriga, Taito, Lajawa,
Nuba Yadi Miaokin, the Dindaba Joma, a Shibe Ganji, the Shaw Inaji, Nimo Naha, Dinilani Namangasabi, Ishimio Bangu, Piaka, Inga Niti, Jayo Nanelu, American Muli with Antanaga, the Intobiamare, New York, Boston, Baltimore, Washington, Philadelphia, Murima, Mundai, and Pientans, and Jamie Niarima, Shide, Lizidigani, Lin, Piantamu Bong, Lidong Jogule, Lijong Leniga, Judin, Tiatin Tajawakne.
Tidayo Ningalaga de Renegu, Masunia Mone, Kuzo, Wenang, Virginia, Bogajara, Pipare, Pue, Tolinjedigu, Ridiwani, Gulu, Nas, and Nedru, Internet Samina, Pide, Burmese.voenews.com, Ale, Tan Regine, Dianete, Nas, and Nemale, Guru, Drin, Salmarigu, Tolin, Bumavakna, Torasimakna, Kachin Shan, Yakai, Sare, Taina, Ditari, Bawin, Yamanangaga, Lukuni, Chopa, Muri, Dre. Bemalai, Tija, Lula de Nanganaga Susan, Sisimuri, Lupe, Lukuni, Lucia Duriga, Downsu, Lajabare, Switzerland and Geneva Mima, Jimpani, Kula Damaga, Lukuni, Consiate, those are Legion of Nepal, Siwima, Nemaninga, Lukuni, Chinine, Patelu, Teniranga, Sunigajazima, Guru, Downsu, Kajaraba, Puzibon Chigan, Pisiniga, Salu, Nangai, Jindari, Shinize, Chinirigu, Nangazonga, Timpia, Mimian Jadine, Patabiro, Yamaning and Lukuni Sayakula Tamaka, two Sosan, Sisi Muye, Tumpian Jadigu, Masumianga, a piece of Timpia, Piwali Makna.
Kula Tamaga Lukuni Gansi, don't say Lizim Yang Nibele, Siwe Wema. A two Sosan Yemu, Miss Yahiliga, Teneliga, Timpia, Swinri Dwagedalu, Kabanang and Ria Timpia Jadri, Mimian Jadrikule, Pijagavare, Kasimpine, Shamjine, Jakandine Rima. Lukuye, Chopa Muri, Shinire, Sure, Miss Yahili, Timja Jadrin, Badalo, T. Chopa Muri, Dread, Nima Soya Nine, Tidi Yau Yau Kindre, Ye Yubune, Tidagan, Tidri, Quin Yego, Gagwe, Bebo Dread, America, Bawe, Nangadoro, Miamiaga, Pioja, Twagi Javari, Lukuye, Lushaduri, the Rendau Dre, Ubri, Me, Pansi, Kaniarane, Badalo, Suyin Jau, American, Piranzu Guzale, Mr. Bill Mozieres, Kulu, Pioja, Twagi Vari.
We also share her concern regarding the arbitrary arrest and detention of journalists, ethnic and religious minorities and civil society leaders for exercising their human rights or on the basis of their
ethnicity. Lunezu Dayanare, Lunezu Bada Kogwedure, Luru Chibu Upwezi Gonzone Nine, Turuma Shide Lukwen Ye Etain Sao Yelo, Damamho, Turuye Lumio, Bada Kogwe Mujao, Tiale Lo Pansin Kanijare Kesago, Nisian Hili Lobe, American Piranzugale Soye Mare, Natanta Sechakuni Ebila Runga, Agenda De. Miago, Suyaga look bigger ago, Josubi, Jinja Kania, Zedurigule, Mimetade Mabu.
Lukuye Puerigaro, Nemanangama, Lukuye, Chopamides, Reke Sarigo. These are Lulade, Nanganaga, Songs, the same Huri, Lobibu, Downsu, Dwajavare. At the page, a kind in Emma, Ruinja Muslim report, Susuwa, Lukuye, Chopamides, Red Suswe Jedri, address Songs and Babu, Downsu, Dwajaraba. Lukun Yene, Pumuye Sanya, Asha Forum, Apega, Mawu, Nuga, Lukun Yagansima Kulu.
Similar widespread and systematic violations have also been alleged for decades in a number of conflict-affected ethnic regions, including Kachin and Shan State.
Kachin-Dinne-Nee-Shan-Dinne-Pah-Win-Badi-Bakari-Pi-Bwa-Ni-Ree-Dayan-Da-Di-Da-Ree-Ma-Lee-Lah-Ru-Sa-Di-Da-Cha-Che-Che-Bian-Bian-Lu-Kwe-Chopang-Hu-Ree-Ga-Se-Zu-Nee-Nee-Chi-Pi-Ni-Ba-Ree. ညဉ့်ညဉ့်ရေလုပ်ငန်းရှင်တွေကလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအပြစ်ခရရစေသွားအောင်မလုပ်နိုင်ခဲ့ပါဘူး။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုအစိုးရကဖွဲ့စည်းခဲ့ပေမဲ့အဲ့ဒီထဲမှာရိုဟင်ဂျာအဖွဲ့ဝင်မပါသလိုလူခွေချိုးဖောက်မှုတွေကိုစုံစမ်းဖို့လုပ်ပိုင်ခွင့်လည်းပေးမထားပါဘူး။ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ကော်မရှင်အဖွဲ့အပါအဝင်ပ တွေကိုအေးအေးယူနိုင်လောက်အောင်မျှော်လင့်ချက်မရှိလာပါဘူး။ဒါကြောင့်ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်မြန်မာတနိုင်ငံလုံးမှာဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းရေးကော်မရှင်ဒါမှမဟုတ်အလားတူဆောင်ရွက်နိုင်မယ့်အဖွဲ့နီလန်တရက်ထားရှိပေးဖို့တောင်းဆိုပါတယ်လို့မတ်ဝဝေနူကပြောသွားတာဖြစ်ပါတယ်။မြန်မာအနာပိုင်တွေအနေနဲ့လူ့ခွင့်ရေးချိုးဖောက်နေမှုတွေကိုစုံစမ်းလိုပုံမရတာဒါမှမဟုတ်ရင်စုံစမ်းနိုင်ခြင်းမရှိတဲ့အပြင်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမယူတဲ့ကိစ္စတွေကိုတခြားလူ့ခွင့်ရေးအဖွဲ့တွေကလ ည်းတင်ပြသွားကြပြီးတော့တရားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံတကာခုံတမာတိအဖွဲ့ဝင်များဆိုင်ရာကော်မရှင်ကမတ်ဇာလီအေးကအခုလိုတင်ပြသွားပါတယ်
။ The recent killing of lawyer Ukoni, who strongly advocated against religious discrimination and for intercommunal peace, must be subject to
ဘာသာကိုယ်ခွင်မှုကြောင့်ခွဲခြားဆက်ဆံမှုကိုပြပြသားသားဆန့်ကျင်ပြီးတော့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းဖို့ဆောင်ရွက်ခဲ့သူရှင့်နေဥကိုနီလှုပ်ကြံတက်ဖြတ်ခံခဲ့ရတာနဲ့ပတ်သက်လို့တာဝန်ရှိသူအားလုံးကိုဖော်ထုတ်ပြီးတော့မျှတတဲ့တရားစီရင်မှုလုပ်နိုင်အောင်ဗမလိုက်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်။မြန်မာနိုင်ငံမှာတရားလွတ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့တရားစီရင်စနစ်အရေးပေါ်လိုအပ်နေပြီဆိုတာကိုလည်းဒီအမှုကမိမောင်းထိုးပြနေပါတယ်လို့မတ်ဇာလီအေးကတင်ပြသွားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ဆွဆွဲချက်တွေကိုအလေးထားစုံစမ်းဖြေရှင်းနေပြီးတော့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတာကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကလူခွင့်ရေးကောင်စီမှတုံ့ပြန်သွားခဲ့ပါတယ်။ဒီနေ့လနေ့တုန်းကလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှုကိုမေးခဲ့ကြပါတယ်။အဲ့ဒီမေးခွန်းတွေကို Miss Yan Healy ကအခုလိုပြန်ဖြေသွားပါတယ်
။ The Panglong process human rights needs to be built into the entire process to achieve a long term sustainable
ပြည်လုံးငြိမ်းချမ်းရေးပေါ်ဆောင်မှုမှာလူခွင့်ရေးကိုထည့်သွင်းမှရရှိတည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိနိုင်မှာဖြစ်ပါတယ်။ဒီကိစ္စကိုကျွန်မမြန်မာအစိုးရထံတင်ပြခဲ့ရမှာလူခွင့်ရေးကိုဦးစားပေးတဲ့အချက်တွေထဲမှာအပြည့်အဝထည့်သွင်းပေါ်ဆောင်ပေးမယ်လို့အမှတ်ခံချက်ရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေခံစားနေကြရတဲ့အဆိုးရိမ်မှုတွေနဲ့ပတ်သက်လို့လည်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှုကတင်ပြသွားခဲ့ပါသေးတယ်
။ I have stated the long standing grievances from the Rakhine Buddhist community must be addressed urgently.
ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေခံစားနေကြရတဲ့မကြည်နှံ့မှုတွေကိုအမြန်ကန်ကြွယ်ဖြည့်ရှင်းပေးရမယ်ဆိုတာကိုကျမပြောခဲ့ပြီးဖြစ်ပါတယ်
။မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့သူရဲ့တင်ပြအစီရင်ခံချက်ဟာလုံးဝဗန်းမလိုက်ဘူးဆိုတာကိုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးမစ္စယာဟီလီကခုလိုအခိုင်အမာပြောသွားခဲ့ပါသေးတယ
်။ I have absolutely no reason whatsoever to present a biased, one-sided report. However, I have every reason to present the situation to reflect the reality even if
ဒီနေ့ပဲလိုက်ပြီးတစ်ဖက်တကြတဲ့အစီရင်ခံစာတင်သွင်းစရာလုံးဝအကြောင်းရှိပါဘူးဒါပေမဲ့ကျွန်မအနေနဲ့လက်တွေ့ဖြစ်ရပေါ်လွင်စေမဲ့အချက်အလက်တွေကိုတချို့တို့ကစိတ်နှစ်တက်ကြမှာမဟုတ်တော့မှကျွန်မမှာတင်ပြဖို့တာဝန်ရှိပါတယ်ဒီလိုတိတိကျကျဆောင်ရွက်ဖို့ကိုလေလူခွေးကောင်စီကကျွန်မကိုယုံကြည်စိတ်ချစွာနဲ့တာဝန်ပေးထားတာလည်းဖြစ်ပါတယ်
ဂျနီဗာမှာလုပ်နေတဲ့လူခွင့်ရေးကောင်စီစည်းဝေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ရေးဆွဲနေပြီးတော့ရှေ့သတင်းပတ်အကုန်ပိုင်းမှာဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆူမြန်မွန်ပြောပြသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းဆိုသလိုပဲတင်ပြပေးရမယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ညီလာခံမှာပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဥက္ကုဏီရန်ကုန်ဒေသမှာလှုပ်ကြံတက်ဖြတ်ခံလိုက်ရမှုဟာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်မှုကြိုးပမ်းမှုကိုအလွှမ်းကွာစေခဲ့တယ်လို့သူမကပြောပါတယ်။အလားတူပဲမြန်မာရေးတုံးသက်သူတွေကလည်းဥက္ကုဏီလှုပ်ကြံတက်ဖြတ်ခံရခြင်းဟာဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုသူတွေကိုတတိပေးလိုက်ရရောက်တယ်လို့ပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေဆိပ်မှာ NLD ဥပဒေအကြံပေးဥက္ကိုနီရဲရဲဆက်ဆက်လှုပ်ကြံတက်ဖြတ်ခံရမှုဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပိုပြီးအလံဝေသွားစေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက34ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းရမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ
် Constitutional reform seems a distant goal at this time and made even more onerous with the brutal killing of one of Myanmar's known constitutional lawyers, U Koni, as he was holding his ground.
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုရည်မှန်းချက်ကလက်ရှိအချိန်မှာအလန်းကွာဝေးဆဲရှိနေပါတယ်။ပိုပြီးခက်ခဲစေတဲ့ဖြစ်ရပ်တစ်ခုကတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနာမည်ကြီးရှိနေဥကိုနီအနေနဲ့သူ့မြေလေးခြေထားစဉ်အတွင်းရဲ့ဆက်ဆက်အသက်ခံခဲ့ရမှုပါပဲ။ဒီလိုမျိုးကြီးမားတဲ့အဟန့်တားတွေရင်ဆိုင်နေရပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့လေ့လာဖို့ကော်မတီဖွဲ့စည်းဖို့ကျမတိုက်တွန်းလိုပါတယ်။အယတာစစ်စစ်အစိုးရဖြစ်စီမဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာဖို့မပြေနိုင်သေးတော့ မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိနိုင်မှာမဟုတ်ပါဘူး
။ဥက္ကဋ္ဌဟာလက်ရှိအာဏာရ NLD အစိုးရအဖွဲ့အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွမ်းကျင်ကျဉ်ကျဉ်နားလည်တဲ့ရှားပါတဲ့ပုံကိုယ်တူဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
်။ Let's be clear, Ukoni was the technician. The NLD had no one has no one to replace him in terms of
Phil Robertson ပြောတာကတော့သူ့အနေနဲ့ရှင်းရှင်းပြောလိုတာကတော့ဥက္ကဋ္ဌဟာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်တဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကိုင်တွယ်ဆောင်ရွက်ဖို့သူ့ကိုအစားထိုးနိုင်တဲ့သူအနယ်ဒီအနေနဲ့မရှိပါဘူးတဲ့ဒါ့အပြင်လက်ရှိမြန်မာနိုင်ငံရဲ့အာဏာခိုးဝေမှုအချိုးအစားကိုကြည့်မယ်ဆိုရင်လည်း2008ဖွဲ့စည်းပုံဟာအားလုံးကိုချုပ်ကန့်ထားတဲ့အရာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်1962ခုနှစ်မှာတပ်မတော်ကတိုင်းပြည်အာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်2012ခုနှစ်မှာအရသာတပိုင်းအစိုးရလက်ထက်အာဏာလွှဲပြောင်းလိုက်တဲ့အချိန်ထိမြန်မာနိုင်ငံရေးကိုစစ်တပ်ကအုပ်စိုးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်လွတ်တော်အမစုစုပေါင်း8500ခန့်နှုန်းရရှိမှသာလူမှုဆန္ဒခံယူရေးအဆိုပြုခွင့်ရှိမယ်လို့ဖော်ပြထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာပါ။ဒါပေမဲ့အဲ့ဒီ2008ဖွဲ့စည်းပုံကိုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးတမယိုးကြမဲအသာစီးရယုံနဲ့ပြင်ဆင်လို့ရနိုင်တယ်ဆိုတဲ့အားနည်းချက်ကိုဥက္ကဋ္ဌကတွေ့ရှိခဲ့တယ်လို့မြန်မာနိုင်ငံရေးကိုအနိကလေးလာစောင့်ကြည့်နေသူလည်းဖြစ်ဥက္ကဋ္ဌရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ဗတ်တစ်လက်နာကပြောပါတယ
် But he said that there's nothing in the 2008 constitution which says that the constitution cannot be abolished
ကျွတ်တော်လည်းမှာမဲခွဲဆုံးဖြတ်ပြီး2008ဖွဲ့စည်းပုံကိုဖျက်သိမ်းခွင့်မရှိဘူးဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိဘူးလို့ဥက္ကဋ္ဌကပြောဘူးပါတယ်သူပြောတာကကျွတ်တော်လည်းမှာတမယိုးကြမဲခွဲဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံကိုပယ်ဖျက်ပြစ်လိုက်လို့ရနိုင်တဲ့အတွက်အဲ့ဒီကိစ္စအတွက်သူကြိုးပမ်းလှုပ်ဆောင်နေခဲ့တာပ
ါဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အစီအစဉ်ဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုပြီးဒေါက်ဆန်းစုကြည်ကမထောက်ခံပဲတဖြည်းဖြည်းချင်းပြောင်းလဲယူတဲ့လမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ဗတ်တစ်လင်နာကဆက်ပြောပါတယ်ဥက္ကဋ္ဌကတော့သူယုံကြည်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ဆန္ဒရှိနေခဲ့တယ်လို့ဆိုပါတယ်ဥက္ကဋ္ဌအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းကြသူတွေကိုတနည်းအားဖြင့်သတိပေးလိုက်ရရောက်တယ်လို့ဗတ်တစ်လက်နာကပြောပါတယ
် His motive was meant to send a very strong signal to anyone else who would be who even dream or think of changing the constitution
ဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်လိုက်တာဟာဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့ကြိုးပမ်းသူတွေစဉ်စားလှုပ်ကြံသူတွေကိုပြင်းထန်တဲ့သတိပေးချက်ပေးလိုက်တာဖြစ်ပါတယ်ဒါကြောင့်လဲလူမြင်ကွင်းလေးစိတ်မှာပေါ်ပေါ်ထင်ထင်လှုပ်ကြံတက်ဖြတ်ပြလိုက်တာဖြစ်ပါတယ
်ဥက္ကဋ္ဌကစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ချောက်လာနေတဲ့အတွက်လုံကြုံရေးတပ်ဖွဲ့တွေကအစင်းမြင့်အရာရှိတွေအနေနဲ့သူ့ကိုလှုပ်ကြံတက်ဖြတ်ရတဲ့အထိဖြစ်သွားစေခဲ့တယ်လို့ IHS James ကာကွယ်ရေးနဲ့စစ်ဖက်ဆိုင်ရာမဂ္ဂဇင်းကတိုနီဒေးဗစ်ကပြောပါတယ်။ဒါပြင်စစ်တပ်ကနောက်ွယ်ကနေအာဏာကိုထိန်းချုပ်လို့ရနိုင်တဲ့အခွင့်အရေးမျိုးအနေဒီအစိုးရကဖန်တီးပေးခဲ့တယ်လို့တိုနီဒေးဗစ်ကပြောပါတယ
်။ The military had bought into democracy because they had to. There was no choice in the day and age we live in.But what they stressed
ပြောသွားတာကတော့စစ်တပ်ဟာဒီမိုကရေစီအပြောင်းအလဲကိုမလွဲမရှောင်သာလုံးလို့သာလုပ်ပေးလိုက်ရတဲ့ဖြစ်တဲ့အကြောင်းဒီကနေ့အချိန်ခါမှာသူတို့အတွက်တခြားရွေးချယ်စရာနည်းလမ်းမရှိတော့လို့အဲ့ဒီနည်းလမ်းကိုရွေးချယ်လိုက်ရတာဖြစ်ကြောင်းဒါပေမဲ့ဒီလိုပြောင်းလဲမှုဟာစီကံတည်ဝတ်တဲ့ဒီမိုကရေစီပဲဖြစ်ရမယ်ဆိုတာကိုအစကတည်းကပေါ်ပေါ်တင်တင်ပြောဆိုထားခဲ့ပြီးဖြစ်ကြောင်းဒါကြောင့်ဖွဲ့စည်းပုံကိုဖျက်သိမ်းဖို့မပြောနဲ့အောင်ပြင်ဆင်ဖို့အတွက်စူးစမ်းကြမယ်ဆိုရင်တောင်စစ်တပ်ဘက်ကအစဉ်သင့်ဖြစ်မှလုပ်လို့ရနိုင်မှာဖြစ်တဲ့အကြောင်းအဲ့ဒီလိုအစဉ်အသင့်ဖြစ်ဖို့ကလည်းနောက်ထပ်အနည်း20လောက်ကြာနိုင်သေးကြောင်းတိုနီဒေးဗစ်ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ကြာရင်ရွက်ောက်ပွဲအသစ်တွေကျင်းပတော့မှာဖြစ်ပါတယ်။ဒီဒီချိန်မှာတော့ဒေါက်တာဆန်းစုကြည်ကိုထောက်ခံခဲ့တဲ့ပြည်သူတွေရဲ့အားပေးမှုကြောင့်2015ခုနှစ်မှာအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အဖြစ်မျိုးတဲ့တာလွန်ပြီးဒီဒီချိန်မှာစစ်တပ်ကကြောတော့နောက်ခံပေးထားတဲ့နိုင်ငံရေးပါတီအနေနဲ့ပို့ပြီးအနိုင်ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုယ်စားဝန်ထမ်းပြပြတော့တာပါအခုတော့တရုတ်မြန်မာနယ်စပ်ဒေသရဲ့အခြေအနေအကြောင်းတင်ပြပေးမှာဖြစ်ပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်အနီးကိုကန်တက်နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရမှုပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ခြင်းနဲ့အတူနှစ်နိုင်ငံနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေအရေးတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေတာတွေအခက်အခဲတွေစိန်ခေါ်ချက်တွေကိုမြန်မာသမ္မတရုံးပြောခွင့်ရသူဦးစော်ထီကို VOA မြန်မာဘက်ကမတ်စုမွန်ကဆက်တွေ့မီးမြန်းထားပါတယ်နားဆင်ကြည့်ပါခင်ဗျာ
ဒီလိုနယ်စပ်တိုက်ပွဲကြောင့်မို့လို့ဒီတရုတ်နိုင်ငံဘက်အချမ်းမှာရှိတဲ့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတာမျိုးနဲ့ပတ်သက်ပြီးတော့ကမြန်မာအစိုးရဘက်ကဘယ်လိုများသဘောထားရှိပါလဲရှင
်တိုက်ပွဲဖြစ်တဲ့ကောင်မှာသူကနယ်စပ်ကိုသူကချိုးယူပြီးတော့လှုပ်ရှားဆောင်တာဖြစ်တယ်သ ဒီလိုမျိုးလည်းနိုင်ငံတိပခဖြစ်လာတဲ့အချိန်မှာတစ်ဖက်ပြောတာဆိုတာရှိတယ်။ဥပမာဒီဘက်မှာဆိုရင်ကျေးဥပဒေနေပြီးတော့ကျေးဥနယ်ပဲချမ်းသာနေပြီးတော့ပေါ့နော်။အဲဒီလည်းနိုင်ငံအဖွဲ့တွေကစိုက်ပါတွေနဲ့မြန်မာဘက်ကိုလမ်းပြတယ်ဆိုတော့ပြောကြချက်တွေရှိတယ်။အဲဒီဘက်မှာလည်းဒီဘက်ကနေကြည့်တဲ့အခါကဟိုဘက်ကကြတယ်ဆိုတော့ဥပမာတချို့နေရာတွေမှာကြတယ်လူတိုက်မှုရှိတချို့လူတိုက်မှုရှိတယ်ဆိုတော့ပြောကြချက်တွေရှိတယ်။ရှိတော့အဲဒီနှစ်ဖက်တက်မတော်အောက်ချိန်မှာကျွန်တော်ကဘာလုပ်နေလဲဆိုတော့ဒီဘက်ကလည်းဖြစ်တဲ့အခါမှာဒီဘက်ကလည်းနဲ့ကြည့်နေဖြစ်တယ်ဒီဘက်ကလည်းတံပြန်ပြရတာမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်။ကိုယ့်ရဲ့လည်းနဲ့ကြည့်တဲ့ဖြစ်တဲ့အခါမှာဖြစ်ခဲ့တဲ့အခါမှာသူတို့ရဲ့ဥတီကျဲနောက်သူတို့ရဲ့ပြစ်မှတ်အနေကပြလိုက်တဲ့လက်နဲ့ရဲ့ဖြစ်အောင်ကွာဝေးနောက်ရှိနေတဲ့ကွာဝေးနောက်တော့ဖြစ်တဲ့ပြင်းမြင်းပေါ့ပြင်းမြင်းခေါ်တာကပဲအရက်မျက်နှာပဲအရက်မျက်နှာနဲ့ပဲအရက်မျက်နှာကိုဖြစ်တယ်ဆိုတော့ပြင်းမြင်းပေါ့အဲအဲ့လိုမျိုးတွေနဲ့ချိန်ဆတော့ကမှဒီဘက်ကလည်းမဟုတ်ဘူးပေါ့နော်မဟုတ်တော့လည်းပဲတစ်ဖက်ကပြန်စီစစ်တယ်ကျန်စစ်ပြီးတော့ဒီနိုင်ငံပချမ်းကိုလုံးဝမကြောက်အောင်ဆောင်ရွက်ဖို့ဆိုတော့တက်ဆိုင်ရာဒိုင်းတမတွေဒီကကကြည့်ရတယ်ညွှန်ကြားထားတာရှိပါတယ်အဲဒါဟိုဘက်ကလည်းအဲခုနလိုပြည့်တဲ့ခါတွေက2015ခုနှစ်ဖြစ်စဉ်အရဆိုရင်လက်နက်ကိုင်ဖွဲ့တွေကပဲနိုင်ငံနားလည်မှုလွှမ်းမအောင်ဆက်ဆံရေးပြပြအောင်နောက်နိုင်ငံတက်မလို့ကြားမှာကံရရနေအဲ့လိုမျိုးတင်မှတ်မှုဖြစ်လာအောင်ခံနေတယ်ဆိုတော့ယူဆချက်ကလည်းရှိတယ်အကောင်းဆုံးကတော့ကျွန်တော်နိုင်ငံသားမှာအတူတူကြမှာကတောင်းလို့ချင်းချားမှာပါဒီနိုင်ငံမျိုးတွေလောက်တာပုံမှန်ကြီးကောင်းမှန်မယ်ဆိုကျွန်တော်လုပ်နေတာဖြစ်ပါတယ
်ဗမာပြည်ဘက်ချမ်းမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဆိုရဘက်ကရောအခုနိုင်ငံပေါ့နော်ဘလို့များပူပေါင်းဆောင်ရွက်ဖို့တွေရောရှိပါလဲရှင်ဒီပြည်လဲနိုင်ရေးအတွက်ပေါ့အ
ဓိကတော့ကျွန်တော်နေဆက်ဒေသပေါ့မြန်မာပြည်နေဆက်ဒေသကအခုပြန်ကြည့်လိုက်ရင်အခုနောက်ဆုံး NC လက်မှတ်မထိုးသေးပဲနဲ့ကျွန်တော်တို့လက်နဲ့ကန်ပြီးတော့တိုက်ပွဲတွေခံနေနေတဲ့အဖွဲ့တွေကတရုတ်မြန်မာနယ်စပ်မှာအဓိကအားဖြင့်ခြေပြနေတာဖြစ်ပါတယ်။မတူညီမှုတွေဖြစ်လာတဲ့တိုက်ပွဲတွေဖြစ်တဲ့ကမှအဲဒီဒေသခံပြည်သူတွေရောဟိုဘက်ဒီဘက်ဒုက္ခရောက်ကြရပါတယ်။ဒီဒုက္ခရောက်ကြတဲ့အပြင်ပေါ့နောက်အရေးကြီးတာကဘာလဲဆိုတော့အမျိုးစေဝါပြည်ထနာရှိပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေတရှိရနေရာတွေမှာမျိုးစေဝါထုတ်လုပ်မှုတွေအဲရနေပြီးတော့ပူပန်ရောက်မှုတွေဖြစ်ပေါ်လာတယ်ဆိုတော့ယူဆချက်တွေလည်းရှိပါတယ်။အဲ့တော့ဒီတကဘာမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကတကဘာလုံးအတွက်ဒီတထူးချစ်အာဏာကြီးမားလာတဲ့မျိုးစေဝါပြည်ထောင်တာပေါ့ခုနောက်ဆုံးဆိုရင်အဲမျိုးစေဝါနောက်ဆုံးကအိုက်စ်ပေါ့ဒါမျိုးကြီးကဆက်ရှိရဲဆိုတော့ခါကြီးဖြစ်လာတယ်နောက်တစ်ဖက်မှာလည်းအဲ့ဒီလက်နက်ကိုင်းတပ်ဖွဲ့တွေကြီးစိုးရနေနေဒီမှာကျွန်တော်တို့ဘိန်းဆိုင်ရုံးမှုတွေဆက်လက်ပြီးတော့အရှင်တန်ကျွတ်နေတာတွေ့ရတယ်ကျွန်တော်ဥပဒေစိုးမှုမရဘူးအုတ်ထုံးအာဏာဆက်တည်အောင်ခါနေတယ်ဒီအချိန်မှာဒီလက်နက်ကိုင်းအဖွဲ့ကြီးတွေတရှိရဲဒီဆိုရမယ်မိဒီမှာဘုဆေဝအနေနဲ့ဒီမှာတော့ဖြစ်ပေါ်နေ။နောက်တစ်ချက်ကတော့နိုင်ငံရဇဒီကပြည်နယ်ရေးနဲ့လုံခြုံရေး။သူတပြည့်ဒီရဇဒီကပြည်နယ်ရေးနဲ့လုံခြုံရေးမရှိတဲ့အခါမှာနိုင်ငံကုံကြော်မှုဒီပန်သွားလာမှုအဆက်ပြီးဖြစ်ပေါ်အဆက်သက်မှာကျွန်တော်တို့ပြေပြီးတော့အဟန့်သားတွေဖြစ်စီပါလာ။ဒီတွေကျွန်တော်တို့နိုင်ငံအစိုးရတွေကဥဆောင်ပြီးတော့ပါလောက်ထားလို့ဆို2+2ဆိုတော့ကျွန်တော်စနေဝဲတွေလောက်သွားတယ်။သူ့လက်ပြီးဆိုတော့နိုင်ငံကြီးဝန်ကြီးဌာနတွေပါပါပဲ။နိုင်ငံတက်မတော်ဘက်ကကိုယ်စားလှယ်တွေပါပါတယ်2+2 meeting ကိုကျွန်တော်တို့မြန်မာနိုင်ငံမှာကျင်းပပြုလုပ်လို့ပြောမှလည်းအလဲကျအဲ့လိုကျင်းပပြုလုပ်သွားမယ်ဆိုတဲ့ခါနဲ့ကျွန်တော်လုပ်ခဲ့တာအစီအစဉ်နှစ်ကြိမ်ရှိပြီဖြစ်ပါတယ်ဟု
တ်ကဲ့
ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ပြန်ကြည့်လိုက်ရင်ကျွန်တော်တို့နိုင်ငံရဲ့နိမိတ်မှာ Thai ဆိုရင်ဥပမာကျွန်တော်တို့ Thai လာဟိုပေါ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံတွေကြည့်လိုက်အဲ့နိုင်ငံတွေမှာဆိုရင်အစဉ်အဆက်ပူးပေါင်းဆောင်ရွက်မှုရန်ရာတွေရှိတယ်ကော်မတီတွေရှိပါတယ်နောက်အလားတူဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲချမ်းသာတယ်ကျွန်တော်တို့ရှိပါတယ်မရှိတာကပြည်နိုင်ငံတချမ်းဖြစ်နေတယ်။ဘာကြောင့်လဲဆိုတော့လက်နက်ကိုင်ခိတုတ်ရနေနေပြီးဖြစ်နေတယ်။အဲဒီတော့ဒီအားကိုကြော်လောနိုင်ဖို့ဆိုရင်ခုနလိုကျွန်တော်တို့ပြည်တော်စုအဆင့်အင်ဂျိုင်းဝန်ကြီးဌာနနဲ့ကာဝေးတက်မတော်ဘက်ကပူပြီးဥပပါဝင်တဲ့တပ်ဆုနဲ့လုံမှကြားမယ်ဆိုတော့ကျွန်တော်လက်နိုင်ငံလီလန်းတွေကတောင်းရနေတာဖြစ်ပါတယ်။ခုကတော့လက်တော်အရေးပေါ်ဖြစ်လာတဲ့အတွက်လက်နိုင်ငံတောင်းရနေတာတစ်ဆင့်ပူပေါင်းဆောင်မှုတွေလုပ်နေတာဖြစ်ပါတယ
်။ဒါကတော့မတ်စုမြန်ဒီခမခင်ဗျာဒါကတော့မတ်စုမွန်မီးမြန်တင်ဆက်သွားတာဖြစ်ပါတယ် VOA မြန်မာပိုင်းကအင်ကာနီမီနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တို့ရရှိနေအခုနားဆင်နေကြတော့ VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40 40 8တို့ပြင်လိုင်းလိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့ခါမှာတော့
အဲ့ဒါလေးကိုကျွန်တော်တို့ Master 30ရဲ့နောက်ဆုံးထားပြီးတော့locally produced foodstuffs တွေပေါ့ဗျာအဲ့မှာရေးသားပြ
ရစီပေါ်ရေးကနာကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ဆက်ထားတာတွေကိုကောက်နှုတ်တင်ပြပေးပါမယ်ပထမဦးဆုံးတင်ပြပေးချင်တာကတော့မြန်မာအထက်ချုပ်လုပ်ငန်းတွေအနေနဲ့ပုံမကောင်းမွန်တဲ့အလုပ်ကံတွေမပေးနိုင်တော့ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာမာတီတယူးနဲ့Pauline Overino ရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း50လောက်စစ်အစိုးရကအုပ်ချုပ်ခဲ့ပြီးအဲ့ဒီကာလအတောအတင်းမှာတိုင်းပြည်ရဲ့စီးပွားရေးကဏ္ဍဟာဆိုရင်လည်းအထူးကြံဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီကိုရှေ့ရှုတဲ့လမ်းကြောင်းပေါ်ရောက်ရှိခဲ့ပြီးတဲ့နောက်တိုင်းပြည်ပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေကြီးထွားလာခဲ့တယ်လို့ရေးသားထားပါတယ်။ဒီလိုကြုံရတဲ့ခွင်လန်းနေထဲမှာပြည်ပကိုတင်ပို့ကုန်တစ်ခုဖြစ်တဲ့အထက်ချုပ်လုပ်ငန်းကလည်းကြေကြေပြန့်ပြန့်ကြီးထွားလာခဲ့ပါတယ်ဈေးပေါ်တဲ့အလုပ်သမားကမျက်နှာသာပေးထားတဲ့ကုန်သွယ်မှုအခြေအနေစတာတွေကြောင့် H&M လို Primark လို့နိုင်ငံတကာနာမည်ကြီးကုန်ပစ္စည်းတွေမြန်မာနိုင်ငံကနေပုံမိုထုတ်လုပ်လာခဲ့ပါတယ်နှစ်နှင်းငယ်အတွင်းမှာတင်အထက်ချုပ်စက်ရုံတွေအရေးအတွက်၃ဆတိုးများလာခဲ့ပါတယ်မြန်မာအထက်ချုပ်စက်ရုံလုံဆိုင်ရှင်များအတင်းကလက်ရှိအထက်ချုပ်စက်ရုံအလုပ်သမား၃သိန်းခွဲအရေးတက်ဟာတစတဲ့တစတိုးများလာနေပြီး2024ခုနှစ်အရောက်မှာတိတတမ၅တန်းအထိရှိလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။များမကြသေးခင်ကတော့မြန်မာနိုင်ငံကအထည်ချုပ်စက်ရုံအလုပ်သမားတွေနဲ့သူတို့ရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံအခြေစိုက် Center for Research on Multinational Corporation ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖွဲ့ဟာမြန်မာနိုင်ငံကအစိုးရမဟုတ်တဲ့ Action Labor Rights and Labor Rights Defenders and Promoters အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့စက်ရုံပေါင်းစက်နေုံကအလုပ်သမားပေါင်း400နဲ့လုံငန်းအစုအစည်းအပါဝင်သူတွေနဲ့တွေ့ဆုံမေးမြန်းပြီးတော့အဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့យေတာထားပါတယ်။အစောဒီလင်းဝင်ရောက်ယင်းဤမြုံနှံမှုပြုလုပ်ခြင်းကအန္တရာယ်အလွန်များပြီးလူပောင်အဖွဲ့အစည်းအနေချင်းလောက်သာပြောင်းလဲသွားစီပြီးတော့ပြဿနာတွေဆက်လက်ရှိနေစေဖြစ်တယ်လို့လည်းយေတာထားပါတယ်။တရားဥပဒေစိုးမိုးမှုကအားနည်းနေသေးသလိုစစ်တပ်ဟာအာဏာကိုဆက်လက်ဆွဲကင်ထားစေရှိပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုလည်းအပြင်းထန်တိုက်ခိုက်နေစေဖြစ်တယ်လို့យေတာထားပါတယ်။စစ်တပ်နဲ့စေကောင်းဆောင်ဟောင်းတွေမြေရှင်တွေဟာဆက်မှုဇုံတွေစက်ယုံတွေကနေအကျိုးမြတ်တွေရရှိနေစေဖြစ်တယ်လို့ထောက်ပြထားပါတယ်။နှစ်90လောက်လွတ်လပ်တဲ့အလုတ္တမတမကဖွဲ့စည်းခွင့်မပြုခဲ့သလိုတပိမ့်ပတ်မှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အလုတ္တမအခွင့်အရေးတောင်းဆိုသူတွေကိုဖမ်းဆီးအကျဉ်းချထားတာမျိုးတွေရှိသလိုတချို့ဆိုရင်ပြည်ပကိုတင်းရှောင်နေခဲ့ကြပါတယ်။အခုချိန်မှာတော့အလုတ္တမတမကဖွဲ့စည်းခွင့်နဲ့ NGO အဖွဲ့တွေအတိုင်းအတာတစ်ခုထိလွတ်လပ်စွာလှုပ်ရှားခွင့်ပြုခဲ့ပါပြီ။ဒါပေမဲ့ပြဿနာတွေကတော့ရှိနေသေးပါစက်ရုံတွေကအလုပ်သမားတော်တော်များများဟာသူတို့ရဲ့ရပ်ပိုင်ခွင့်ကိုနားမလည်ကြသေးလို့တမကဖွဲ့စည်းတဲ့အလုပ်သမားတွေပေါ်ဖိအားပေးမှုတွေအလုပ်ထုတ်ပြတာတွေနာမည်ပြည့်စည်းရင်တွင်းပြီးတော့အလုပ်ကံတိရှာမရအောင်လှုပ်ဆောင်တာတွေရှိနေသေးရှိပါတယ်အလုပ်သမားတွေမှာတခါတည်းရန်ရည်မီးမရှိတဲ့မြို့ပြင်မှာစဉ်စဉ်ရဲနေကြရပါတယ်တရားဝင်အခြေခံအလုပ်သမားကတရက်ကို1.65ဒေါ်လာသာပေးပြီးတော့အလုပ်သမားတစ်တီဟာဆိုရင်အဲ့ဒီပမာဏထက်လျှော့ပြီးတော့ရကြသလိုတနေ့ကို7နာရီအထိအလုပ်ဆေးခဲမှုတွေလည်းရှိနေပါသေးတယ်။စစ်မှန်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်သေးသေးမြန်မာနိုင်ငံမှာအလုပ်သမားတွေဆက်လက်ပြီးတော့ခေါင်းမုံဖြတ်ခံနေကြအောင်မှဖြစ်တဲ့စသဖြင့်ရေးသားထားပါလေ။နောက်ဆက်လက်တင်ပြပေးမှာကတော့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံကိုပိတ်ပစ်တာဟာဖြည့်ရှင်းချက်တစ်ခုမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့မလေးရှားနိုင်ငံဗနာမသတင်းစင်မှာရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်ပြုမှုဆက်ဆံမှုတွေကန့်ကွက်ကြောင်းပြတ်တဲ့အနေနဲ့မလေးရှားတန်ရုံကိုပိတ်ဖြစ်ဖို့ဆိုတာဟာအလားအလာကောင်းတဲ့အကြံပြုချက်မဟုတ်ဘဲ
ရိုဟင်ဂျာအရေးအဖြစ်ရှာဖို့မလေးရှားနိုင်ငံရဲ့ကြိုးပမ်းနေမှုကိုအဟန့်တားဖြစ်စေလိမ့်မယ်လို့မလေးရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပါလီမန်မှာပြောကြားလိုက်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒုတိယဝန်ကြီးဓာတုစလီရက်ဆယ်မရီကန်ကတန်ယုံဖွင့်ထားတဲ့အတွက်မြန်မာနိုင်ငံအတွင်းမှာရှိတဲ့ရိုဟင်ဂျာတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေစုဆောင်းဖို့နဲ့အတိပြုကျက်ရယူဖို့ကြိုးစားနိုင်ခွင့်ရှိတဲ့အကြောင်းပြောဆိုတယ်လို့ရေးသားထားပါတယ်။လွှတ်တော်အတွင်းဖြေကြားမှာဝန်ကြီးကမြန်မာနိုင်ငံနဲ့အပြူတဘောဆောင်တဲ့ဆက်ဆံရေးကိုထားရှိခြင်းအပြင်အာဆီယံအဖွဲ့ကြီးရဲ့တွေးစည်းညီညွတ်မှုကိုပြတ်တရားရောက်တယ်လို့အရေးပါပြီးတော့ပြဿနာတွေကိုကြေကြေပြန့်ပြန့်ဖြေရှင်းရရောက်တဲ့အကြောင်းပြောဆိုတယ်လို့ရေးသားပါတယ်။အဲ့ဒါအပြင်မြန်မာအစိုးရနဲ့ဆွေးနွေးမှုတွေကိုအစဉ်တိုင်းမှာဆက်လက်ပြုလုပ်နေပြီးတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်ယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်အခွင့်အလမ်းပေးဖို့လိုအပ်တဲ့အကြောင်းပြောကြားသွားတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာဒီ UI ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာတင်ကန်းစာကိုနားဆင်နေပါပြီ American Indian 3အင်္ဂလိပ်စာတင်ကန်းစာတွေကိုဒေါ်လာရတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to to the fire fire ကမီးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်းနေတဲ့မိမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောကမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ကြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆလုပ်တာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးလေးဖြစ်ပါတယ
်ဒါကတော့အပတ်စဉ် idiom အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြပါမယ်မြန်မာနိုင်ငံအတွင်းစားသုံးသူတွေလုံခြုံစိတ်ချမှုပုံမတိုးဝါလာစေရေးအတွက်ရည်ရွယ်ပြီးတော့အပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေကိုအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေမလကုံနောက်ဆုံးထားပြီးတော့ဖော်ပြပေးဖို့ FDA မြန်မာအစားအသောက်နဲ့စီးပွားကုက္ကရေးဦးစီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ် FDA ကလက်ရှိဆောင်ရွက်နေတဲ့စားသုံးသူများလုံခြုံစိတ်ချရေးဆိုင်ရာလှုပ်ဆောင်ချက်တွေအကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွက်ကိုဆက်သွယ်မေးမြန်းပြီးတော့အခုဒီပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း1အဖြစ်ကိုစော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
FDA အနေနဲ့ပေါ့နော်အခုဒီရပိုင်းထဲမှာအစားအသောက်ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်စာအစားအသောက်ကုမ္ပဏီမှာသူတို့ရဲ့ကုန်အမတစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါသိချစနစ်တကျဖော်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြားပါတယ်ဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
အဲ့ဒါဒီလိုပါခင်ဗျကျွန်တော်တို့ဒီ
food safety management ပေါ့ဗျာ။ food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျာ traceability လေ။အဲ့တော့ကျွန်တော်တို့က traceability ကကိုယ်ပစ္စည်းရဲ့ safety တွေသိအရေးကြီးပါတယ်ဗျာ။အရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပုံမှာ US FDA sign ပေါ့ဗျာ။ပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကသိချသွားပြီ။ကျွန်တော်ဝင်ကြီးကလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကသိသဘောကျတယ်ဗျာ။ကျွန်တော်ဝင်ကြီးကအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ထောက်ခံခြင်းအမှတ်သို့မဟုတ်ဒေါ်လာစေလိုင်စင်ပေးနေတဲ့စက်မှုဒါမှမဟုတ်စီပင်ကလိုင်စင်အမှတ်ပေါ့အဲ့ဒါလေးကိုကျွန်တော်တို့မတ်လ30ရက်နောက်ဆုံးထားပြီးတော့ locally produced food stuffs တွေပေါ့ဗျာအဲ့မှာရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရဲ့
ဟုတ်ကဲ
့အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုတက်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တုံမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လို့မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံခြားနေတွင်းနေဟာဒီကတော့တိတ်ကြတနာအများကြီးမရှိဘူးဆရာသူတို့ကများသောအားဖြင့်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေအကျင့်မရှိတဲ့အခါကျတော့သူတို့ကအဲ့ကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာနော်နိုင်ငံခြားကတွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွန်ကြားချက်မတိုင်မီတို့တွေကတစ်နှစ်စာ stop ပြပါလေတွင်းတာရှိတယ်ဗျာတစ်နှစ်စာတို့၈လစာတို့ stop တွေတွင်းနေတယ်အဲအဲ့ဒီခါမျိုးတွေကြတော့တို့အပေါ်မှာတို့ရဲ့တစ်နှစ်စာ၈လစာတွင်းထားတဲ့အပေါ်မှာခုနကပြောတဲ့အချက်တွေမပေါ်ပြမိသေးတာလေးတွေရှိတယ်ဗျာရှိတော့တို့ကအဲ့အတွဲအချိန်ကာလလေး၈လတန်းဒီ၆လတန်းဒီပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလိုတောက်ဆိုကြလေးတွေနည်းနည်းရှိရဲ့ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့ဒီအတွင်းကျွန်တော်ကကျွန်တော်တို့တက်ကြီးမှာ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy develop လို့ဖို့ကျွန်တော်အခု workshop လုပ်နေရဲ့ဆရာအခု6ရက်9ရက်2ရက်ဒီနေ့ဆိုရင်ဒါ last day ပါဗျာ
ဆရာအဲ့ဒါနေပြီးတော့မှလောက်တာလားဆရာ
နေပြီးတော့မှဆရာနေပြီးတော့မှအဲ့ဒါပြီးရင်နှစ်ပတ်ချမယ်ဆရာနှစ်ပတ်ချပြီးရင် national food safety management and implementation workshop အဲ့မှာ all inclusive ပေါ့ပါလီမန်ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေ stakeholders အားလုံးပေါ့ဆရာရဲ့အဲ့ဒါကြီးကျွန်တော်ထပ်လုပ်မယ်ဆရာအခုလည်းပဲကျွန်တော်တို့ကဒီကိစ္စတွေကိုကျွန်တော်ပုံမှန်လုပ်ရမယ်FDA ပုံမှန်လို့အမကိစ္စတွေကိုလုပ်နေပါလေဆရာပို့ပြီးစနစ်ကြအောင်ပို့ပြီးတော့ခုနပြောတဲ့အခက်အခဲလေတင်ပြနိုင်အောင်ကျွန်တော်တို့ထပ်လုပ်မယ်တဘောပါဆရာရဲ့
အဲဒီတော့စောစောကသူတို့ဘက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်ဘာလဲဆိုတော့ရုတ်တရက်ကြီးအခုလိုမျိုးပြောင်းဖို့သူတို့ဒစိမ့်တွေပြန်ရိုက်ဖို့လို့အတိအကျနောက်ပြီးတော့ပြပဆောစောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးရှင်လဲလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမှထင်တယ်ဆရာဆိုလိုချင်တာတော့အချိန်ဇာတ်ပေါ့ timeline ပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗ
ျ FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားစွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားစွဲတာပါလဲဆရာ
နံပါတ်1ကတော့ကျွန်တော်တို့အစားအသောက်မှာစီကိစ္စတွေဟိုမဟုတ်တာလုပ်တာလေးတွေတွေ့တယ်ပေါ့ဆရာကြီးစီကိစ္စတွေရောတရားမဝင်ရောတာတို့လိန်ရောင်းတာတို့မတတ်တဲ့စီကိုသောတရားလုတ်တာတို့ဒါလေးကျွန်တော်အစားအသောက်ဥပဒေအရတရားစွဲပါလေ။နောက်နံပါတ်2ကတော့ဆေးဝါးတွေပါဗျာ။ဟိုရက်လွန်တဲ့ဆေးတွေအဆင်မမီတဲ့ဆေးတွေအဲ့ဒါတွေကိုစက်ရောင်းနေကြရဲ့။စက်ရောင်းနေမှတ်ပုံတင်မရှိတဲ့ဆေးတွေကိုရောင်းနေအဲ့ဒီအခြေအနေတွေများပါလေဗျာ။တတိယချက်ကတော့ cosmetic ပေါ့။ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီမှာ notify မလုပ်ဘဲနဲ့သူ့ဘာသူရောင်းတဲ့ကိစ္စတွေတာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါလေးကျွန်တော်တို့တရားစွဲပါလေ။
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးဆီးသုံးတဲ့ကိစ္စတွေအစားအသောက်မှာဆိုးဆီးသုံးတဲ့ကိစ္စတွေတရားစွဲတဲ့မှာပါပါတယ်ဆရာဆိုတော့ဒါလည်းကျွန်တော်တို့ကဟိုရမ်းပြီးမဆွဲဘူးဆရာဒီစီမံခန့်ခွဲမှုနည်းလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားစွဲတယ်စီမံခန့်ခွဲမှုဆိုတော့သူ့ကိုတွေ့လို့ရှိရင်ပညာပေးတယ်သူ့ပစ္စည်းကိုသိမ့်တယ်ဖြည့်ဆည်းတယ်ဝန်ထမ်းနဲ့မထိုးတယ်ဒါကကျွန်တော်စီမံခန့်ခွဲမှုနည်းလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကရုံးတင်တရားစွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါတယ်ဆရာ
တရားဆွဲတဲ့အ
စဉ် action နဲ့ finalization ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အစဉ်ရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအစဉ်တွေအထီကောရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ကုမ္ပဏီတွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့ Queen Anna, General Jung, the Yasu being General Queen Anna, Kunwale Jai, Ubria, Bibida Jaro, the Yajuan, if you're Sumpia Bibibibar, Yajuan Bellu, Bibida, so General Bio Maru, General the Yajun and Hini Varaja. You know, the Yajuan Dro Mare, Alu, Dro Sumpia Chegu, General Bibu, Alu Yadom, Bibu, the Kamati, you know, Shin, Munitana, the same.
တောင်းဆိုလို့ရှိရင်တော့သူတို့စီစီပြီးပြီးမယ်လို့ကျွန်တော်ပြန်ကြရကြအဲ့တော့သူထောင်ချတလားတန်ရဲတလားဆိုတော့ကျွန်တော်အဲ့ဒါအကုန်လုံးမသိရဘူးကြဒါအမှန်မှန်သိနေတာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို
အဲ့တော့အိတ်တံဘူးကျွန်တော်လူကျွန်တော်တောင်းဆိုရပြအမှန်အဲ့လိုဖြစ်နေတာပေါ့ဗျာစလုံးမိုင်းနေကိုပြင်စားရဲမှာဘာဖြစ်လို့ဒါအပြည့်ပြည့်လိုက်ရေဘလောက်ပြည့်ပြည့်လိုက်ရေဆိုတာမျိုးတရားရင်ဝင်ကြီးညာပြင်ပို့ကောင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်ခုတော့နောက်အပတ်စဉ်ကနာတစ်ခုဖြစ်တဲ့တုတ္တဆောင်ရဲ့အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်အစီအစဉ ဝန်ဆောင်မှုပေးတယ်လဲဆိုတာအပိုင်းတစ်အနေနဲ့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အေဒရီယန်ဇော်ကမာထိုင်မီဒီယာလုပ်ငန်းပေါ့လေဒီမီဒီယာထုတ်လွှင့်ရေးလုပ်ငန်းကိုလုပ်တဲ့အခါကျတော့ဗီဒီယိုတွေနောက်ဒီဓာတ်ပုံတွေရိုက်ကူးတဲ့လုပ်ငန်းကိုလုပ်တာပေါ့ဆိုတော့ပထမဆုံးကျွန်တော်သိချင်တာကအဓိကပေါ့လေဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာမျိုးတွေကိုဟိုရိုက်ကူးပြစ်လဲဆိုတာလေးကိုစပြောပေးပါလား
ဟုတ်ကျေးဇူးပဲဒီစားဆိုတော့ဟိုဗီဒီယိုဘလို့ပါရရဲ့လဲဆိုတော့ဗီဒီယိုကအကုန်လုံးရိုက်တယ်တခြားကြရင်လူတွေအဟို wedding တွေပါရရိုက်တယ်တခြားကြရင်ဟိုသူတို့ကတချို့လူတွေကကြောညာခြင်းကျွန်တော်ကဗာလဲဆိုစာရေးပြီးတော့ဟိုဗီဒီယိုရိုက်ပေးတာပေါ့အာဒီစားကျွန်တော်ရဲ့ majority အလုပ်ပဲ
ကယ်လီဖိုးနီးယားမှာဆိုရင်လည်းပဲအခုလိုမျိုးမင်္ဂလာဆောင်တွေဝါတွေကိုဓာတ်ပုံရိုက်ပြီးတဲ့ဗီဒီယိုလုပ်ငန်းတွေဝါတွေကတော်တော်များများရှိကြတယ်လေဆိုတော့ Adrian ကရောကိုယ့်ကိုလာပြီးတော့အလုပ်အပ်တဲ့လူတွေတော်တော်များများရှိလား
ဒီ competition ဆိုတော့เนาะလူတွေအများကြီးဒီစားလုံနေတဲ့ fashion ဒါပေမဲ့ကျွန်တော်တို့ကကျတော့ဘယ်မှာပိုအားရှိလဲဆိုတော့ကျွန်တော်တို့အလုပ်ကနှစ်ခုရှိတယ်အားကိုကောင်းတယ်နောက်ကအားကိုမြန်တယ်ဆိုတော့တခါကျရင်တချို့လူတွေကเนาะဟိုကျွန်တော်မဟုတ်ဖ ೇನೆ တခြားလူတွေကရိုက်ရင်ဟိုဗီဒီယိုရိုက်လိုက်တယ်เนาะနောက်ပြီးတော့နေ့တွေနဲ့လတွေနဲ့ပြီးဝမှပဲဟိုတွေ့ရတယ်တအားကြီးပဲဆောင်းတယ်ဗီဒီယိုရိုက်ပြီးဝရင်လေတချို့လူတွေကလေကျွန်တော်တို့ကဗီဒီယိုတစ်ခုရိုက်ပြီးွားရင်ဒီနေ့ပဲလုပ်တယ်။နောက်ဒီနေ့ပြီးွားပြီ။အဲမှာဟိုကျွန်တော်တို့ကတော်တော်ဟိုအားရပဲ။ဆိုတော့တချို့လူတွေကမစောင့်ကြည့်ရင်ကျွန်တော်တို့ခေါ်တယ်။တချို့လူတွေကအောက်ပတ်စံသုံးပြီးတော့အကြိုက်လက်ဆောင်ရတယ်မတန်ဘူး
။ကိုယ်ကိုလာပြီးတော့အလုပ်အပ်တဲ့လူတွေကိုကိုကမြင်မြန်ဆန်ဆန်လုပ်ပေးနိုင်တဲ့အတွက်ဒါသူများတွေထက်ဆားလို့ရှိရင်ကိုကဒီလုပ်ငန်းမှာပို့ပြီးတော့အောင်မြင်မြင်နဲ့လုပ်နိုင်တယ်ပေါ့။ဆိုတော့ဟိုနောက်တစ်ဖက်ကကြတော့လည်းပဲခုနပြောသလိုကြော်ညာပေါ့လေဒီ commercial နဲ့ပတ်သက်ပြီးတော့ဒီသူများတွေကထုတ်လုပ်တဲ့ဒီပစ္စည်းတွေကိုကိုကကြော်ညာရိုက်ပြရတဲ့လုပ်ငန်းမှာကြတော့ဘယ်လိုအနေထားရှိပါလဲ
Elsat လည်းတူတူပဲဟိုတချင်းဆိုတော့လည်းဟိုကြော်ညာခြင်းเนาะ the symbol တွေဘလို့ဆို music video เนาะ or ကြော်ညာ any kind of ကြော်ညာ video ကလည်းတူတူပဲအောက်မြင်တယ်ကျွန်တော်တို့ကလည်းကြည့်ကောင်းတယ်နောက်ပေါ်မြင်လို့မြင်တယ်ဘာဖြစ်လို့ဆိုတော့အချင်းအပတ်စံပဲပူဆောင်လေပူဆောင်လေပူပတ်စံဖြုံးလေကျွန်တော်တို့အမောဟိုမတိုက်ဘူးတခုတော့ရင်မြင်မြင်လုပ်လိုက်နော်မပြင်းဟို most people about ဖြစ်လဲဆိုတော့လူများကဘယ်လိုဆိုတော့အလိုလိုပြောရင်စောင့်ကျင်တယ်ပြင်းတယ်တခြားဆိုင်လုပ်ကျင်တယ်ဘာညာရဲ့ပေါ့ကျွန်တော်တို့ကျတော့အလိုပြင်းမြင်မြောင် edit လုပ်လိုက်ပြီးဝင်ပြီးသွားပြီ
ဟိုကယ်လီဖိုးနီးယားဘယ်မြို့မှာအခြေစိုက်တာလဲဗ
ျ Los Angeles ကဘေးနားမှာSan Gabriel ဆိုတာခေါ်တယ်အဲ့နားမှာနေတယ်ဟိုstudio อ่ะบาคอลเลสโรซอสตูดิโอZAW STUDIOS ไอ้ซ่าจนเรา Facebook ชื่อเดเว็บไซต์ชื่อเด anywhere online มาที่ได้อยู่ได้เลยใช้ได้
ဟုတ်ပြီဆိုတော့အဲ့လိုအလုတ်လာပြီးတော့အက်တဲ့အခါမှာရောဘလို့လူမျိုးတွေကအဓိကလာပြီးတော့အက်တာများလဲ
အကုန်လုံး American တွေပဲ college မှာပဲဟို Asian or beauty လာတယ်ဒါပေမဲ့ခါခါဈေးစစ်တယ်ဈေးစစ်တယ်ဈေးစစ်တယ်နောက်ဆုံးသူတို့ကဘာမှမရှိပဲနဲ့ဥစ္စာကိုဈေးစစ်နေတယ
်ခုနအေဒရီယန်ပြောသွားတယ်လို့ပေါ့ကိုအလုပ်လာပြီးတော့အပ်တယ်ဆိုလို့ရှိရင်ကိုကဟိုတရက်ထင်းနဲ့ဟိုလုပ်ငန်းကိုအပီးလုပ်ပေးတယ်ဆိုတော့ဒီရိုက်ကူးတဲ့နေရာမှာရောလူဘလောက်သုံးလဲနောက်တစ်ခါဒီလိုမျိုးပြန်ပြီးတော့ edit လုပ်တဲ့အခါမှာရောလူအင်အားဘလောက်သုံးလို့ကိုကမြန်မြန်ဆန်ဆန်လုပ်နိုင်တာလဲ
တခါကျရင်ရိုက်ရင်ဟိုလူတွေကပြစ်တော့မများတခါကျရင်3ယောက်4ယောက်5ယောက်ပဲရှိတယ် edit လုပ်ကြတော့တယောက်ပဲ
ဟုတ်ပြီဆိုတော့နောက်တစ်ခါဒါကတော့ဟိုဗီဒီယိုအပိုင်းပေါ့လေဓာတ်ပုံနဲ့ပတ်သက်ပြီးတော့ကြတော့ဘာတွေရိုက်ရလဲ
တပုန်နေပြီဘာရလဲဆိုတော့ဟိုကြုံရတဲ့ဥစ္စာတွေပေါ့လေအာဆိုတော့တွေ or ဟို business เนาะဟိုကျွန်တော်ဒီမှာဘလို့ဘာမှလို့ဘလို့ပြောတော့ private jet လေးမင်းဘာတွေဟိုတပုန်ရိုက်တယ်ဒီလေးမင်းတွေကဟိုအောက်ချမ်းသာတဲ့လူတွေတောင်းတဲ့လေးမင်းတွေเนาะကြုံရဖို့လေကျွန်တော်တို့ဟိုတော့ဘာရိုက်ဖို့လဲဆိုတော့အဆိုတော်တွေကျိုးဆောင်နေဟိုစာနေတဲ့လူတွေကိုဟိုသူတို့ဓာတ်ပုံတော့တာပေါ့လေသူတို့ရိုက်ပေးတာပေါ့န
ော်ဟုတ်ပြီဆိုတော့ဒီ Adrian Zor ရဲ့ဒီ Facebook ကောနောက်ဒီ website မှာကျွန်တော်တွေ့ရတာကဟို drone နဲ့ရိုက်ထားတဲ့ဒီပုံတွေတော်တော်များများလည်းတွေ့ရတယ်နော်ဆိုတော့ဟို drone video ကလည်းပဲခုနလိုမင်္ဂလာဆောင်တွေဝါရီရိုက်တဲ့အခါကျတော့အဲ့ဒီထဲထဲမှာပါလာ
ပါတယ်ဒီ drone ကတော်တော်ထူးဆန်းတဲ့ technology ပဲမင်္ဂလာဆောင်ပို့ပါတယ်ဆိုတခါကျရင် funeral ground look through တယ် Joshine bare music video အများကြီးပဲဒီဥစ္စာ technology တော်တော်ထူးဆန်းတယ်နော်တော်တော်အလုပ်ဖြစ်တယ်အာကျွန်တော်ကျတော့2014ရဲ့စတယ်ဒီ drone အခုစီ
Okay ဆိုတော့ဒါကဟို media လုပ်ငန်းနဲ့လုပ်တဲ့အခါမှာဒါကတော့ video နဲ့ဓာတ်ပုံအပိုင်းပေါ့လေအခုနောက်ပိုင်းမှာကျတော့ VR ပေါ့ဒီ virtual reality ဆိုတဲ့ဟာလည်းပဲဟိုခုနလိုပေါ့လေကိုကတနေရာမှာတကယ်ရှိမနေပဲနဲ့ရှိနေတဲ့အောင်မျိုးပေါ့ဟိုကိုဟိုကြောင်းတက်ချင်တာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်လေ့လာလို့ရတဲ့ဒီ VR နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်ဖို့အစီအစဉ်တွေဘာတွေရှိပါလဲ
online မှာနည်းနည်းကြည့်ကြည့်တာပေါ့လေနံပါတ်လူတွေကမေးကြည့်တယ်ဒီ user ဒီ VR သူတို့ဘလို့ရိုက်လဲဘလော့လောက်ကြလဲနော်သူတို့စဉ်းစားကြည့်တော့ research ဆိုတာဘာတွေ့ရလဲဆိုတော့သူတို့ကဘာတုံးလဲဆိုတော့ဒီ GoPro camera အများကြီးတုံးတယ်နော်အဲ့ GoPro camera each GoPro camera ဘလော့ကြလဲဆိုတော့900လောက်တယ်သူတို့မှာဟို16လောက်တုံးတယ်လေအများကြီးပဲတုံးတယ်သူတို့တော်တော်ဈေးကြည့်တယ်သုံးတာလေ။နောက်ပြီးတော့သူတို့ဘလော့ဟိုသူတို့မေးကြည့်တယ်ဒီတခြားဟိုဟို business တွေပေါ့လေ။ဘလော့လုပ်လဲဆိုတော့သူတို့ကဟိုဒီ GoPro အများကြီးပဲသုံးတယ်၊ camera အများကြီးပဲသုံးတယ်။နောက်ပြီးတော့ဘလော့ကြဟို edit လုပ်ဖို့ဘလော့ကြလဲဆိုတော့ဟို week to a month up ကြတယ်နော်။သူတို့တော်တော်ကြတယ်။နောက်ပြီးတော့အောက်ဟိုအောက်ပေးရတယ်။သူတို့ကျွန်တော်အဲ့ research တော့ကျွန်တော်ပါထွက်လာလဲဆိုတော့ camera ပါ camera သုံးလဲဆိုတော့ Kodak camera သုံးတယ်။ Kodak ကကိုရာကင်မရာကုမ္ပဏီပြင်လာပြီလေအဲ့ကင်မရာသုံးပြီးတော့ကျွန်တော်ကဘယ်လိုလုပ်နိုင်လဲဆိုတော့အဲ့ကင်မရာတစ်ခုပဲသုံးတယ်ရိုက်ပြီးဝင်ရင်နေ့တည်းမှာပြန်ပြေးသွားတယ်လာလို့စောင့်ဆံမလုပ်ဘူးဒီနေ့တည်းမှာပြေးသွားတယ်နောက်ပြီးတော့အဲ့ဆိုဒီနေ့တည်းမှာပြေးသွားတော့ပိုပတ်စံဟိုသိသိမကြည့်ပေါ့နော
် VR ကအထူးသဖြင့်တော့လေကိုမရောက်ဘူးရဲ့နေရာကိုဟိုတကယ်ရောက်နေတဲ့ပုံစံမျိုးပေါ့နော်ဥပမာအိမ်တစ်လုံးထဲကိုကိုကရောက်သွားမယ်ဆိုလို့ရှိရင်အိမ်အတွင်းထဲမှာအသေးစိတ်လိုက်ပြီးတော့ကြည့်လို့ရမယ်ဟာမျိုးအထီးကို VR နဲ့ရိုက်နေတာပေါ့လေဆိုတော့ဟိုအဲ့လိုဘာတွေရိုက်ခဲ့ဖြစ်ပါလဲ
Yeah ဒီ VR နဲ့ဘာလုပ်လဲဆိုတော့ကျွန်တော်တို့က education လုပ်တယ်အဲ့ဒါပြောလို့မရော education ဆိုတော့ classroom မှာ experience လို့ရအောင်နော်အာတခါကျရင် I VR camera ကိုကျွန်တော်လေးမြန်ပြင်ရင်လေးမြန်ထဲမှာထည့်လိုက်တယ်အဲ့ဒါဆို online မှာတွေ့လို့ရတယ်နောက်ပြီးတော့တခါကျရင်အင်းဝင်တဲ့လူတွေကိုဟိုပြကျင်ရင်ဒီ VR နဲ့အင်းတွေကိုအလျှောက်ရိုက်ပေးတယ်။သူတို့ through VR ထဲမှာကြည့်ရင်ဟိုကောင်းတဲ့လို့ကြည့်ရတယ်။ဒီအင်းကဘလို့ကြည့်လို့ဘလို့ကြည့်ကောင်းတယ်လို့မျိုးလေ။တကယ်အဲ့မှာရောက်နေလို့မျိုးဖြစ်ရတယ်။အဲ့မှာမှပဲဟိုဘလို့မျိုးဆိုတော့အကျိုးရှိတာပေါ့
။ဒါကတော့တူတာဆုံးလင်းအမေရိကန်အစီအစဉ်ဟိုတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ခင်ဗျာ။
ရရှိမြက်နော်ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပေးရက်ကိုခါရိုင်းနှစ်တည်းလို့ဆက်ရမဟုတ်ပဲ9ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပေးရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပေးရက်ဆက်ရက်ကနေ9ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆင်းနေခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က0932382555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင
်ဗျအင်္ဂါညတိုင်းရဲ့လီလန်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေအခုည9နာရီမှတိုင်ရင် VO ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်ခင်ဗျ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ဆိုးရကနိုင်ငံတကာဖွံ့ဖြိုးရေးဌာန USAID ကတဆင့်နိုင်ဂျီးရီးယားနိုင်ငံပေါင်းချီပြည်နယ်တွင်းကပညာရေးကဏ္ဍဖွံ့ဖြိုးရေးအတွက်ဆက်လက်ပံ့ပိုးကူညီပေးနေတဲ့အကြောင်းကြေညာခဲ့ပါတယ်နှစ်နိုင်ငံနားလည်မှုစာကျွန်းလွှာ MOU 5နှစ်စီမံကိန်းအရ USAID နဲ့ပေါင်းချီပြည်နယ်ဆိုးရတို့အနေနဲ့ပညာရေးကဏ္ဍမှာတဖွဲ့ချင်းဖြစ်စေတာဝန်မျှဝေရေးဖြစ်စေပူးပေါင်းဆောင်ရွက်သွားကြရေးနဲ့ပေါင်းချီပြည်နယ်ထဲမှာပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ငန်းမူပေါင်းချမှတ်ပြီးအပြန်အလှန်တာဝန်ယူဆောင်ရွက်ချဖို့တွေကိုအတည်ပြုခဲ့ကြပါတယ်။နားလည်မှုစာကျွန်းလွှာ MOU ဟာပေါင်းချီပြည်နယ်အစိုးရရဲ့ပညာရေးရည်မှန်းချက်ကိုပံ့ပိုးကူညီပေးတာဖြစ်သလိုပူးတွဲစောင့်ကြည့်ရေးနဲ့တိုးတက်မှုဖြစ်စဉ်တွေအတွက်အကျိုးလုပ်ငန်းအစီအစဉ်တွေကိုလည်းချမှတ်နိုင်ခဲ့ကြပါတယ်။USAID ဟာနိုင်ဂျီးရီးယားနိုင်ငံမှာအရေးချင်းပြည့်မီတဲ့ပညာရေးနဲ့အခြေခံပညာသင်ကြားခွင့်ရရေးတွေမှာတိုးတက်ကောင်းမွန်လာစေရေးကူညီပေးနေတာပါလက်ရှိမှာ USAID ကဘောင်ချီပြည်နယ်အတွင်းပညာရေးကဏ္ဍတိုးတက်ရေးအတွက်ကဏ္ဍ3ရပ်ဖြစ်တဲ့ Northern Education Initiative Plus လို့ခေါ်တဲ့မြောက်ပိုင်းဒေသစာမတက်သူပပျောက်ရေးအစီအစဉ်ပညာသင်ကြားရေးမှာဖြစ်နေတဲ့အဟန့်အတားတွေကိုကျော်လွှားနိုင်ရင်းနဲ့ခေါင်းဆောင်မှုစွမ်းရည်မြင့်တင်ရေးအသိပညာပေးမှုနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍတွေကိုအောင်မြင်ပြီးမြောက်အောင်ဆောင်ရွက်ပေးခဲ့ပါတယ်။နိုင်ငံတော်နဲ့ပြည်내အစိုးရတွေအတွက်လုံနိုင်ခွင့်နဲ့ပညာရေးစနစ်တွေကိုတည်ဆောက်ပေးတဲ့ဒီလှုပ်ရှားမှုတွေကလာမယ့်သက်ကရ2020ပြည့်နှစ်ကိုရောက်တဲ့အခါခန့်မှန်းခြေအဖြစ်မူလတန်းအရွယ်ကလေး2,000ကိုအရေးအဖက်တင်ကြားပေးနိုင်မှာဖြစ်သလိုကလေးပေါင်း5,000-5,100နီးပါးကိုလည်းလူမှုရေးအဖွဲ့တွေအခြေပြုတဲ့ပညာရေးတင်ကြောင်းတွေမှာလာရောက်ပညာတင်ကြားခွင့်ရရှိစေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းပေါင်ချီပြည်နယ်ကကလေးတွေပညာတင်ကြားခွင့်အတွက်စွန့်စွန့်တမန်ဆောင်ရွက်ပေးခဲ့ပါတယ်လို့ USAID ရဲ့အမှုဆောင်ညွှန်ကြားရေးမှူးမိုက်ကယ်ဟာဗေးကပြောပါတယ်။အခုနားလည်မှုစာကျွန်းလွှာအရပေါင်းချီပြည်နယ်ရဲ့အခြေခံပညာရေးတိုးတက်ကောင်းမွန်လာစေဖို့ USAID နဲ့ပေါင်းချီပြည်နယ်အစိုးရတို့ကြားကပူးပေါင်းဆောင်ရွက်မှုတွေကိုလည်းတိုးချဲ့ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ဂျီးရီးယားကလေးငယ်တွေအတွက်ပိုမိုကောင်းမွန်သာယာတဲ့အနာဂတ်ကိုဖန်တီးတည်ဆောက်နိုင်ရေးအတွက်မိတ်ဆွေနိုင်ဂျီးရီးယားနိုင်ငံနဲ့အတူအခုလိုကူညီဆောင်ရွက်ခွင့်ရတဲ့အပေါ်မှာဂုဏ်ယူဝမ်းမြောက်လျက်ရှိနေကြပါရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အားပေါ်မှောက်ကြောင်းသွန်တာရှင်တို့ကိုအတိပေးအပ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလတုန်းကအခုသမ္မတဒေါ်နယ်ထရန့်နေခဲ့တဲ့နယူးယောက်မြို့က Trump Tower ရဲ့ဖုန်းတွေကိုအဲ့ဒီအချိန်ကသမ္မတဘရက်အိုဘားမားကြားဖြတ်ခိုးနှောက်ထောင်တယ်လို့သမ္မတထရန့်ဆက်ဆဲကြရတဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားပေးဖို့တောင်းဆိုနေတာကိုအချိန်ထပ်ပြီးပေးဖို့တရားရေးဌာနကတောင်းဆိုလိုက်ပါတယ်။သမ္မတထရန့်က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းတုန်းကရေးသားဆက်ဆွဲခဲ့ပေမဲ့တက်တဲ့အထောက်အထားမပြခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းနှောက်ထောင်နေဆိုတာလို့သမ္မတထရန့်ကဆိုလိုတာမဟုတ်ဘူးလို့အင်မြူတော်ပြောခွင့်ရသူ Sean Spicer ကလည်းတင်းလာနေမှာပြောခဲ့ပါတယ်။ဆက်ဆွဲခဲ့မှုကိုတက်တဲ့ပြနိုင်မယ့်အထောက်အထားတွေကိုတင်းလာနေနောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်။ Obama ကဲလို့တည်ကြတဲ့အခကြေးငွေတက်တာစွာကျန်းမာရေးပြုစုစောင့်ရှောက်မှုရရှိမဲ့ဥပဒေကိုအစားထိုးဖို့ Republican Party ကအစိုးရဖြူထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်လာမယ့်ဒီတစ်တွေအတွင်းမှာလူပေါင်း14သန်းလောက်ကျန်းမာရေးစောင့်ရှောက်မှုဆွန့်ရှောမယ်လို့လွှတ်တော် Budget အသုံးစရိတ်ဂျုံကတင်းလာနေမှာထုတ်ပြန်ခဲ့ပါတယ်ရှင်။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာတော်တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမျိုးကကုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်ဆက်မှုပြီပါ
This program has come to you from the Voice of America, Washington.